ပိုင်းပြည်သူတွေကြားအဆိတ်ဝင်စားမှုအများဆုံးသတင်းတစ်ပုဒ်ကတော့ လူပုံလဲမှာဝိုင်းဝန်းရိုက်နှက်ကန်ကြောက်ခံရရင် ပေဆုံးသွားရတဲ့ဟာသတိယုတ်ဆောင်အောင်ရဲထွေးရဲ့အမှုမှာအာဂရိလိုက်စားတဲ့ဆိုပြီး ရန်ကုန်တိုင်းဥပဒေချုပ်အပါဝင် ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲစခန်းမှုတွေကိုဖမ်းဆီးအရေးယူလိုက်တဲ့သတင်းမှာ ဦးအောင်ကြည်ဦးဆောင်တဲ့အာဂရိလိုက်စားမှုတပ်ဖြည့်ကော်မရှင်ဖွဲ့စည်းအပြီးအာဂရိလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုပြင်ဆင်အပြီးအခုဖမ်းဆီးအရေးယူမှုဟာတာဝန်ထမ်းဆောင်နေစေအစ်မြင့်ပုဂ္ဂိုလ်တွေကိုဖမ်းဆီးအရေးယူနိုင်ခဲ့တဲ့အရေးကြီးဖြစ်စဉ်တစ်ခုလည်းဖြစ်ပါတယ်ဒီဖမ်းဆီးအရေးယူမှုကိုကြည့်လိုက်ရင်ပဲတရားစီရင်ရေးစနစ်ပျက်စီးမှုမှာဘယ်သူတွေတာဝန်ရှိတယ်
အစိုးရတာဝန်ရှိသူတွေနဲ့တရားသူကြီးတွေကအဓိကကျူးလွန်တာလို့ပြည်သူအများမှတ်ယူထားကြပါတယ်။တရားစီရင်ရေးအပိုင်းကိုကြည့်လိုက်ရင်လည်းအာဂရီလိုက်စားမှုများပြားလွန်းတာဘယ်သူမှမငင်းကြပါဘူး။ဒါပေမဲ့ပြည်သူအများစုကြီးဟာတရားသူကြီးတွေကိုပဲမျက်စိရဲပြေးမြင်လေးရှိပါတယ်။တကယ်တကယ်တော့တရားစီရင်ရေးစနစ်ထဲအာဂရီလိုက်စားရမှာတရားသူကြီးတွေတင်မကအမှုကိုတိဆောက်ဆွဲတင်ပေးရတဲ့ရဲတပ်ဖွဲ့နဲ့စသုံးလုံးလိုအဖွဲ့အစည်းတွေအမှုတွေကိုတရားဆွဲတင်ရမှာဥပဒေဆိုင်ရာတွေပြင်ဆင်ထောက်ကူပါဝင်ပေးရတဲ့ဥပဒေအရာရှိတွေအားလုံးပါဝင်ပတ်သက်နေတာဖြစ်ပါတယ်။နမူနာအားဖြင့်လက်ရှိနာမည်ကြီးနေတဲ့ဟာတာတရုတ်ဆောင်အောင်ရဲထွေးရဲ့အမှုကိုကြည့်နိုင်ပါတယ်။ဒီအမှုမှာတရားဆွဲတင်သူဟာရဲအရာရှိဖြစ်ပါတယ်။သူဟာအမှုကိုခိုင်မာအောင်မတိဆောက်ပဲလက်စားပြီးတရားခံတွေရော့ပေါ့တတ်တာအောင်လုပ်ပါတယ်။ဥပဒေအရာရှိနှစ်ယောက်ကတော့လူသေးသေးတဲ့အထိဖြစ်စေခဲ့တဲ့အမှုကိုကြေအေးရုပ်သိမ်းဖို့အတွက်လက်ငွေယူဆောင်ရွက်ခဲ့ပြီးတိုင်းဥပဒေချုပ်ကတော့အာဂရီလိုက်စားပြီးအဲ့ဒါကိုအတည်ပြုပေးပါတယ်။အလားတူအမှုကိုစစ်ဆေးတဲ့ခရိုင်တရားသူကြီးကလည်းလက်ငွေယူပြီးအမှုကိုကြေအေးပိတ်သိမ်းတာလုပ်ခဲ့ပါတယ်။တကယ်တော့ဒီအမှုမှာဥပဒေအရာရှိတွေနဲ့ဥပဒေချုပ်ဟာအာဂရီလိုက်စားပြီးအမှုပိတ်သိမ်းရေးကိစ္စဆောင်ရွက်ရမှာပါဝင်ခဲ့ကြတာပါ။အခြားသောအမှုတွေမှာတော့ဥပဒေအရာရှိတွေဟာအခြားသောနီးနာတွေနဲ့အာဂရီလိုက်စားကြပါတယ်။ဥပမာအဖြစ်အမှုတစ်ခုကိုတရားရုံးကိုဘလို့ပုံမှန်နဲ့တင်မဲဆိုတာမျိုးဥပဒေအရာရှိတွေကအဓိကအဖြစ်ဆုံးဖြတ်ပေးလိမ့်ရှိပါတယ်။တချို့အမှုတွေမှာဆိုရင်တော့တရားရုံးဆွဲတင်တင်မတင်မှတ်ချက်ပေးတာမျိုးလည်းလုပ်ကြပါတယ်။ပြောရရင်တရားရုံးတရုံးမှာတရားသူကြီးကတရားစီရင်တယ်ဆိုတာဟာအမှုကိုဆွဲတင်တဲ့ရဲတပ်ဖွဲ့နဲ့အမှုကိုဘယ်ပုံမှန်တွေနဲ့ဘလို့ဆွဲဆိုတယ်လဲဆိုတဲ့ဥပဒေအရာရှိတွေရဲ့လောက်ရက်တွေအပေါ်ကမှတရားစီရင်ရတာမျိုးပါ
ရဲတပ်ဖွဲ့နဲ့ဥပဒေအရာရှိတွေတရားမျက်မျက်တတမမှန်ကန်ကန်လုံးမထားရင်တရားကြီးဟာကောင်းကောင်းတရားမစီရင်နိုင်ပါဘူးတကယ်လို့များတရားသူကြီးကိုယ်တိုင်ကပါဘဲလိုက်ပြီဆိုရင်တော့တရားစီရင်ရေးတစ်ခုလုံးအမှောင်ဖုံးအမားကအမှန်ဖြစ်သွားဖို့များပါတယ်အဲ့လိုဖြစ်ပျက်ခဲ့ဘူးလို့လဲတရားစီရင်စနစ်ပြိုလဲပျက်စီးခဲ့ပြီလို့တောင်တင်စားပြောခဲ့ကြတဲ့အခြေအနေဆက်ရောက်လာတာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အခုတရုတ်ဆောင်အောင်ရဲထွေးအမှုကြောင့်တရားစီရင်စနစ်ပျက်စီးမှုမှာရဲတပ်ဖွဲ့နဲ့တရားသူကြီးတွေကြီးရဲတာဝန်ရှိတာမဟုတ်ပဲနောက်ွယ်ကဥပဒေအရာရှိတွေဥပဒေချုပ်တွေလည်းတာဝန်ရှိတယ်ဆိုတာအများပြည်သူကိုသိမြင်စေခဲ့ပါတယ်။တကယ်လို့များအရင်အာဂရီလိုက်စားမှုတက်ဖြစ်ရေးဥပဒေကိုပြင်ဆင်မထားဘူးဆိုရင်အခုအမှုကအာဂရီလိုက်စားမှုကိုဖော်ထုတ်ဖို့ဖြစ်ကုန်မဖြစ်နိုင်တော့ပါပဲအကြောင်းကတော့တန်ကြားသူရှိမှမဟုတ်လို့ပါသိမကြသေးရင်တော့ကတော့အာဂရီလိုက်စားမှုတက်ဖြစ်ရေးဥပဒေမှာတန်ကြားသူမရှိခဲ့ရင်လဲကြော်စောသတင်းဖြစ်လာရင်ကော်မရှင်ဟာစုံစမ်းစစ်ဆေးနိုင်တယ်ဆိုတဲ့အချက်ပြင်ဆင်ခဲ့လို့အခုလိုစုံစမ်းဖော်ထုတ်အရေးယူနိုင်တာဖြစ်ပါတယ်
ဒီအမှုနဲ့ပတ်သက်ပြီးဖက်စီအရေးယူခံရတဲ့ဥပဒေချုပ်ဥပဒေအရာရှိတွေတရားသူကြီးနဲ့ရဲမှုတို့ဟာတကြိမ်တစ်ခါအာဂရီလိုက်စားရင်ကံမကောင်းအကြောင်းမလှစွာနဲ့အရေးယူခံရတယ်လို့ယုံကြည်သူတယောက်တလေမှရှိမနေပါဘူး။ရှင်းနေအတိုင်းဝိုင်းကတော့ဒီပုံကိုယ်တွေအတွက်အာဂရီလိုက်စားရတယ်ဆိုတာလုံယုံလုံစင်အခုအမှုကတော့တိုင်းပြည်ကစိတ်ဝင်စားတဲ့ထူးခြားဖြစ်စဉ်ဖြစ်နေတယ်။ဒါရီမကမြန်မာနိုင်ငံမှာနေချက်ဗြိတိသျှခေတ်1922ခုတရားရုံးချုပ်စတင်ခဲ့တဲ့နှစ်ပေါင်းတရာနီးပါးအတွင်းအခုလိုလက်ယူပြီးအမှုကိုရဲရဲတင်တင်ပိတ်လိုက်တဲ့အမှုမျိုးမရှိခဲ့ဘူးလားအရင်ကရှေ့နေလုခဲ့ပြီးအခုလက်ရှိသမရဖြစ်နေသူကိုယ်တိုင်ကသူ့တသက်တခါမှမတွေ့ဘူးတဲ့ဆုံးဖြတ်ချက်ဆိုပြီးမှတ်ချက်ပေးတာဒါရီမက တရားသူကြီးချုပ်ရှင်းနေကျုံနဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတွေကိုစင်ခေါ်ပြီးအမှုကိုဥပဒေအတိုင်းအမှန်အတိုင်းဖြစ်အောင်ဆောင်ရွက်ပေးဖို့ညွှန်ကြားခဲ့တာစတဲ့ထူးခြားဖြစ်စဉ်တွေကြောင့်အရေးယူနိုင်တာလို့ဆိုကြပါတယ်။ပုံမှန်အားဖြင့်နှစ်ဖက်သဘောတူညီပြီးလုပ်ကြတဲ့အမှုတွေကအာဂတိလိုက်စားမှုတွေကိုဖော်ထုတ်ကင်တွယ်ဖို့မလွယ်ဘူးလို့ဆိုကြပါတယ်။ င်တိဆောက်ဖို့ခက်ခဲနိုင်ပါတယ်ဒါကြောင့်လည်းအာဂရီလိုက်စားမှုကော်မရှင်ဟာလက်ငွေပေးခဲ့သူတွေကိုတရားလိုပြတက်တွေတွေအနေနဲ့အသုံးပြုဖို့ဆုံးဖြတ်ခဲ့ပါတယ်။တကယ်လို့များလက်ယူသူရောလက်ပေးသူကပါတပြိုင်နက်တည်းတရားစွဲမယ်ဆိုရင်တရားရုံးရှိထွက်ဆိုမှုတွေအတွက်အမှုတိဆောက်ရမှာအများကြီးခက်ခဲနိုင်လို့ဖြစ်ပါတယ်။ဒါကြောင့်လက်ရှိအမှုစွဲတင်ပုံဟာနောက်ပိုင်းအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးအမှုတွေတိဆောက်ရမှာစွဲတင်ရမှာစံနမူနာဖြစ်စေနိုင်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိမြန်မာနိုင်ငံမှာအလုပ်ဖြစ်မဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ကော်မရှင်ရှိနေပါပြီအာဂရီလိုက်စားမှုကိုစနစ်တကျနဲ့အစွမ်းကုန်လုပ်မယ်နိုင်ငံတကာအလဲမှာဂုဏ်သိက္ခာကျဆင်းနေတာကိုအဖတ်ဆင်နိုင်အောင်လုပ်မယ်လို့ကတိပေးထားတဲ့ကော်မရှင်ဥက္ကဋ္ဌလည်းရှိနေပါပြီဒါပေမဲ့အာဂရီလိုက်စားမှုရောနေဖို့အတွက်ဆိုတာကတော့ဥပဒေတစ်ခုကော်မရှင်တစ်ခုဥက္ကဋ္ဌတယောက်တည်းနဲ့လုပ်လို့ရတာမျိုးတော့မဟုတ်ပါဘူးအစိုးရဌာနဆိုင်ရာဝန်ထမ်းတွေအာဂရီလိုက်စားမှုမရှိဘဲအလုပ်လုပ်နိုင်မဲ့အခြေအနေမျိုးဖန်တီးပေးတာဝန်ထမ်းရဲတပ်ဖွဲ့တရားသူကြီးဥပဒေအရရှိစတဲ့နယ်ပယ်သီးသီးကပုံကိုယ်တွေကိုအာဂရီလိုက်စားမှုမလုပ်နိုင်အောင်အစဉ်စဉ်ကြီးကြပ်တာဝန်ခံစီတဲ့စနစ်ကျင့်သုံးတာကိုလိုရာရဖို့အတွက်လက်ပေးတာကိုပုံမှန်အလုပ်လို့သဘောထားတဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေကိုအရေးယူပြတာပညာပေးတာစတာတွေကြည်ကြဲပြပြလုပ်နိုင်ပါမှအောင်မြင်နိုင်မယ်ဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်